တီရီလင်ကနိုင်ငံမှာအင်္ဂါနေ့ကအထည်ချုပ်စစ်ရုံအလုပ်သမားပေါင်း300ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုခဲ့ပါတယ်။ဒါဟာနှစ်လအတွင်းပထမဆုံးအကြိမ်လူမှုအတိုင်းဝိုင်းအလိုက်ကူးစက်ခံရမှုရှိကြောင်းတီရီလင်ကအစိုးရကကြေညာပြီးရပ်ပိုင်းအကြာမှာအထည်ချုပ်အလုပ်သမားတွေကူးစက်ခံနေရတယ်ဆိုတဲ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ရက်ကဆေးရုံမှာပထမဆုံးကိုဗစ်လူနာကိုတွေ့ရှိပြီးတဲ့နောက်အဲ့ဒီလူနာအလုပ်လုပ်တဲ့ဆေးရုံကအလုပ်သမားပေါင်း321ယောက်မှာရောဂါကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အဲ့ဒီဆေးရုံဟာတရီလင်ကာနိုင်ငံမြို့တော်ကိုလံဘိုစင်ဂျေဘုံမှာရှိနေပြီးအဲ့ဒီနေရာဟာအစိုးရကရောဂါကူးစက်မှုကိုအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ကြေညာထားတာဖြစ်ပါရယ်။လက်ရှိယောဂကူးစက်မှုကိုထိန်းချုပ်ဖို့လူနာအများစုနေထိုင်တဲ့စင်ဂျေဘုံရက်ွက်နှစ်ခုမှာညမထွက်ရအမိန့်ထုတ်ပြန်ထားပြီးစာတင်ကျောင်းတွေနဲ့တက္ကသိုလ်တွေပိတ်ထားသလိုအများပြည်သူတည်ယူပို့ဆောင်ရေးကိုလည်းကန့်သတ်ထားပါတယ်။တိရီလင်ကာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ73ဦးရှိပြီးကူးစက်ခံရသူပေါင်း3,481ယောက်ရှိပါတယ်။အဲ့ဒီထဲမှာပြန်ကောင်းလာသူစုစုပေါင်းက3,259ယောက်ရှိတယ်လို့တိရီလင်ကာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။